ရန်ကုန်မြို့မှာစစ်အာဏာရှင်စတင်သူတွေကိုစစ်တပ်နဲ့ရဲကရက်စက်ဆိုသလိုပြစ်ခတ်ဖမ်းဆီးပြီးအကြမ်းပတ်နှိမ်နင်းနေပေမဲ့ဆန္ဒပြမှုအပေါ်မှာအချိန်မီနေပါတယ်ရန်ကုန်မြို့ရဲ့အခြေအနေကိုကျွန်မအကနုံတင်ပြပေးမှာပါ ရန်ကုန်မြို့လှေသန်းမြေနီကုန်းတာမွေယူစနပလာဆာအင်းစိန်လမ်မပေါ်စားတဲ့တပိတ်စစ်ကြောင်းနေရာတွေကိုစစ်တပ်နဲ့ရဲကမျက်ရည်ယိုပုံအတန်ပေါင်းရောပါကြီးတွေနဲ့ပြစ်ခတ်ဖြိုခွဲနေတာပါဆန္ဒပြဆုရက်နေရအတော်များများမှာစစ်တပ်နဲ့ရဲအင်အားပုံမှုတင်းကျပ်ချထားပြီးဖြိုခွဲတဲ့နေရာမှာလည်းမျက်ရည်ယိုပုံအတန်ပေါင်းရောပါကြီးတွေပုံမှုတုံးလာတာတွေ့ရတယ်လို့ဆန္ဒပြသူတွေကပြောကြားပါတယ်
အင်းဆိုင်လမ်းမပေါ်မှာတပိတ်စစ်ကြောင်းကိုလည်းမနေ့အစောပိုင်းကတည်းကအတံပေါ်မျက်ရည်ယိုပေါ်အများပြားသုံးပြီးအကြံဖက်ဖြိုခွဲနေတာပါအဲ့ဒီတပိတ်စစ်ကြောင်းမှာရောက်နေတဲ့သတင်းထောက်တူကကိုတိုင်ကြုံတွေ့ခဲ့တဲ့အခြေအနေကိုအခုလိုပြောပါတယ်ငကူလိုက်လောက်ကရစားတယ်စပြီးတော့သူတို့တွေကနှစ်နာရီလောက်နေမှာပေါ့စပြီးနှစ်နာရီလောက်နေပါတပိတ်စဖြိုခွဲတယ်ပေါ့နော် ဒီကိုလည်းပုံမှန်အရင်ရက်တွေမှာမတူဘူးဒီနေ့အင်အားပို့တုံးတယ်ပေါ့နော်အဲဒီကိုလည်းယူကုန်နေလဲသူပုံများတုံးတယ်ပြီးတော့တခါလဲဒါသူတို့ဟိုမရက်ဘူးပေါ့နော်တောက်ချောက်ကိုရဲရင်အားစစ်တဲ့အင်အားနဲ့ဝင်ပြီးတော့ဒီဘိတ်လူကိုဖြုတ်ခွဲတယ်ပေါ့နော်အဲတော့ဒီနေ့ဟိုတော့ပြန်ပြီးတော့တောင်ပြန်ပြတယ်မရလာဘူးဒီနေ့တခါလဲပြေးရတာပေါ့နော်အဲ့လိုပြေးပြီးတော့အဲ့လိုတက်ဆိုင်ရာနီးရနီးရအေး
အလားတူပဲစမ်းချောင်းမြို့နယ်ဘာကရလန်ကျွန်းတော်လန်မြင်းနီကုန်းတဝိုက်မှာစစ်တပ်နဲ့ရဲအင်အားအမြောက်များချထားပြီးပြစ်ခတ်ပြိုခွဲလို့ရောဘာဂျီထိမှန်းသူတွေရှိတယ်လို့အဖမ်းခံရသူ၃ဦးထပ်မင်းရှိနေတယ်လို့အဲ့မှာသတင်းယူနေတဲ့သတင်းထောက်တူကပြောပါတယ
်ဒီနေ့ကတော့ခံရရတယ်လို့ပဲကျွန်းတော်လန်နောက်ပြီးတော့ဘရုံမာလန်ဘာကရလန်ဒီလန်ဒီပေါ်မှာဒီဆန္ဒပြကြတယ်မနေ့ကဆိုမယ်ဟုတ်တနေ့ကလူတွေပဲဒီအကာရီနဲ့အကာရီတစ်ဆင့်နှစ်ဆင့်ခံပြီးတော့ဆန္ဒပြကြတယ်7နှစ်ကျော်7နှစ်ဝန်းကျင်ကျတော့ရဲတွေကဝင်လာပြီးတော့စံပုံးတွေဖောက်တယ်နေယူပုံးတွေဖောက်တယ်ဖောက်ပြီးတော့ဒီလူစုခွဲတာပေါ့လူစုခွဲပြီးတော့ဒီဆန္ဒပြလူတွေဖမ်းတယ်ပေါ့၃ယောက်ကျွန်တော်လမ်းက၃ယောက်ပါသွားတယ်ဘရိုမာလမ်းမှာလည်းအဲ့လိုလူစုခွဲတယ်ဒါပေမဲ့တစ်ယောက်ပါလဲဆိုတာအသိမရှိဘူးလက်ရှိနောက်၃နှစ်ရက်နေ၃နှစ်ကျော်လောက်ကျတော့လူစုခွဲသွားကြတယ်
ဆန္ဒပြသူတွေစီစစ်တပ်နဲ့ရဲတပ်ဖွဲ့တွေအလွယ်တကူမဝင်ရောက်နိုင်အောင်အကာအရံတွေပိတ်ကာထားတာကိုရဲကမြေကော်ဆက်တွေနဲ့ဖယ်ရှားခဲ့ပါတယ်။မနေ့တုန်းကလည်းစမ်းချောင်းမြို့နယ်ဗဟိုလန်းပေါ်မှာအာဏာသိမ်းစစ်တပ်ဆက်ကျင်သူတွေကိုအကြမ်းဖက်ပြိုခွဲခဲ့တာအိမ်ပေါ်ပစ်ထောင်တာတွေကျွန်မကိုယ်တိုင်မြင်တွေ့ခဲ့ရပါတယ်။ဒီကနေ့မှလည်းတာမွေပတ်မှာဆန္ဒပြလူအုပ်ထဲအရဝတ်တူဝင်လာပြီးမြေရေရိုးပုံပစ်ဖောက်လို့အနီးနားလူတွေထိခိုက်တာတွေရှိတယ်လို့ဆန္ဒပြသူတူကပြောပါတယ်။
မနက်ကရရှိမနက်စတဲ့နေ့ဆယ်မင်းတော့စပြီးတော့မြေရုံခွဲပါတယ်။အရင်နေ့ကချက်ဆိုးလို့တော့ဟုတ်ဆိုးမြေရုံခွဲရတော့ဆိုးတယ်လို့ပြောပါတယ်။ပြီးတော့ဟိုဟာဒီနေ့ရုံကိုပေါ့နော်ဒီခီတူတူအုတ်ထဲကနေပြီးတော့ရှယ်ဝင်းနဲ့စသားနေပြီးတော့ခွဲသွားပြီးဒီဘက်ကနည်းနည်းလေးပို့ထိသွားတယ်ရှင်။အဲညီမတို့ကဒီဟာကိုဒီဒီမှာလည်းရဲစစ်တပ်ရဲ့တစ်ဖက်လိုမတတ်မှတ်တော့ပါဘူး။ဒါအကြမ်းဖက်ပုံမျိုးပေါ်တက်ပြီးတော့လူသက်ဓမြတိုက်ပစ္စည်းလုံးရဲ့လို့ပဲအဲ့လိုမျိုးပဲတတ်မှတ်ပါတော့ရ
ခင်ဗျ။စစ်တပ်ကိုစကျင်သူတွေတမကလမ်းသွားလမ်းလာသူတွေလည်းရိုက်နှက်ဖမ်းဆီးနေတာတွေလည်းရှိနေပါတယ်။တင်မနဲ့လှဲတန်းလမ်းဆောင်မှာအသက်60နှစ်အထက်အမျိုးသားသူအဖမ်းခံရတဲ့အခြေအနေကိုမိသားစုဝင်တော်ခင်လေးကအခုလိုပြောပါတယ်။
မနက်ကတော့ကျမတို့ဖေကဆန္ဒပြတဲ့လူတော့မဟုတ်ဘူးရှင်။သူကဖြိုခွဲတာလည်းမဟုတ်ဘူး။ကျမတို့ဖေကမနက်ဆိုလို့ဆိုရှင်လက်ဖက်ရထွက်တော့တယ်ရှင်။အဲလက်ဖက်ရထွက်တော့တော့အိမ်ကနေပြီးတော့ပေါ့နော်။လှဲတန်းအဖေကလှဲတန်းလမ်းအပေါ်လမ်းလမ်းတုံမှာနေတာ။ဆိုတော့ကားကိုရှေ့ကိုထွက်ပြီးတော့ကြွေတာနဲ့ကားရက်ပြီးတော့ဖမ်းခံလိုက်ရတာ။ဘာကြောင့်ဖမ်းခံလာလဲ။တပည့်ကျောင်းကိုဖြိုခွဲတာလားဆိုတော့လေကျမတို့ရှင်းရှင်းလင်းလင်းမသိပါဘူးရှင်။ဟုတ်လဲလဲရဲ့တစ်ဖက်ချမ်းမှာရှိတဲ့အဖေရောညာတစ်ချက်တစ်ဖက်ချမ်းမှာရှိတဲ့အလီတော်ခကျင်ထွေးကိုဖမ်းသွားတာပါရှင်
။ဒီကနေ့မှာတော့ရန်ကုန်မြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွဲရာတန်ရာရရှိသူနဲ့အဖမ်းဆီးတွေရှိခဲ့ကြောင်းရက်ွက်နေပြည်သူတွေကပြောပေမဲ့ VOA ကတိကျအတိမပြုတ်နိုင်သေးပါဘူး။